မင်္ဂလာပါရှင်အခုတော့ကျမတို့ဒီအမေရိကန်ပြည်ထောင်စုတဝန်လူမှုစင်တာပြပွဲတွေကိုအနီးကပ်စောင့်ကြည့်ပြီးတော့သုံးသပ်တင်ပြနေတဲ့ဥကျော်စင်တာနဲ့ဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်မှာပါရှင်မင်္ဂလာပါအင်ကယ်
မင်္ဂလာပါမင်းကြီး
ဟုတ်ကဲ့အင်ကယ်ကျမတို့အခုဒီအင်ကယ်ကိုဆက်သွယ်မေးမြန်းမှုမတိုင်ခင်မှာဒီမိနစ်ပိုင်းအတွင်းမှာဒီမနီဆိုတာပြည်နယ်မှာဒီ George Floyd တေဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဒီပြည်နယ်ရှေ့နေချုပ်ကနေသတင်းစာရှင်းလင်းပွဲလုပ်သွားပါတယ်အထူးသဖြင့်ဒီ George Floyd တေဆုံးခဲ့တဲ့ဖြစ်ရပ်မှာတာဝန်အရှိဆုံးပေါ့နော်ဒီရဲအရာရှိဟောင်းသူ့ပေါ်မှာဆွဲချက်တင်ထားတဲ့ဒီ third degree murder ကနေပြီးတော့ second degree murder ဖြစ်ကိုသူတို့တုံးမြင်ပြီးဆွဲချက်တင်လိုက်ပါတယ်အဲ့ဒီပေါ်မှာအကဲရှင်းပြပေးပါအောင်ရှင
် American ပြည်ထောင်စုမှာအထူးသဖြင့်သူတို့ Minnesota ပြည်နယ်ရဲ့ဥပဒေအဓိပ္ပာယ် principle အရလူသတ်မှု၃ဆင့်ပထမအဆင့်ဒုတိယအဆင့်တတိယအဆင့်ဆိုတာရှိပါတယ်ပထမအဆင့်ဆိုတာကမွန်တီရဲ့မလိုမွန်တီရဲ့စိတ်ကိုကြိုတင်ရှိပြီးတော့တင်းကူးကြံစည်ပြီးတော့ဆက်တဲ့ကိစ္စကဒါပထမအဆင့်လူသတ်မှုဖြစ်ပါတယ်ဒုတိယအဆင့်လူသတ်မှုကတော့မလိုမွန်တီရဲ့စိတ်နဲ့တင်းကူးကြံစည်ရမလိုဘူးသူဟာလှုပ်လိုက်ရင်သေသွားနိုင်တဲ့ဆရာကိုစီပြီးတော့လှုပ်လိုက်တာဥပမာအဖြစ်လူအုပ်ထဲကိုစနက်နဲ့ချမ်းပြီးပြလိုက်တယ်ဘယ်သူမှမုံလို့မဟုတ်ဘူးဒါပေမဲ့ဒီလိုစနက်နဲ့ပြင်းသေမှာပဲတရားဥပဒေသူကစီနေတယ်အဲ့လိုရင်ဒုတိယအဆင့်လူသတ်မှုမြောက်ပါတယ်လို့ဆွဲချက်တင်နိုင်ပါတယ်တတိယအဆင့်ကတော့အဲ့ဒီနှစ်ခုလောက်မပြင်းထန်ဘူးပြင်းမှုကြီးကိုကျွတ်လွန်ခြင်းဖြစ်တယ်ဒါပေမဲ့အဲ့လိုတင်ကူးကြံစည်ကြတဲ့အဲ့ဒီမလိုမုန်းပြင်းမှုတွေမပါဘဲနဲ့ဖြစ်တဲ့လူသတ်မှုပေါ်တဲ့သုံးခုကိုထွက်ထားပါတယ်အဲ့ဒီထဲမှာအခုကအရင်တတိယအဆင့်နဲ့ဆွဲထားတာကနေပြီးတော့အခုသူဒုတိယအဆင့်ဒါကိုလုံးဝရင်ဖီမဲဆိုတာသူစိတ်နိုင်ရတာနဲ့လုတ်တယ်အဲ့ဒီအဆင့်နဲ့တရားဆွဲဆိုမှုကိုအဆင့်ပြလိုက်တာဖြစ်ပါတယ်မင်း
နောက်တစ်ချက်ကအဲ့ဒီ George Floyd ကိုဖမ်းတဲ့အချိန်မှာအလုံးပေါင်းရဲရရှိ၄ယောက်ပေါ့နော်အဲ့တော့ကျန်တဲ့၃ယောက်ကိုလည်းအခုဆိုရင်သူတို့ဆွဲချက်အစ်စ်တီထပ်ပြီးတော့တင်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒီပေါ်မှာရောအငယ်ရှင်းပြပေးပါအောင်ရှင
်အဲ့ဒီ၃ယောက်မှာတယောက်ကတော့အခုလောလောဆယ်ပြီးဆုံးသွားတဲ့သတင်းစာရှင်းလင်းပွဲမှာပြီးနေဒုတိယရဲမင်းကြီးကပြောသွားတယ်တယောက်တော့ဖမ်းပြီးပြီကျန်တဲ့၂ယောက်ကိုလည်းပဲဒီညနေဖမ်းဖို့လုပ်နေပြီဆိုပြီးပြောပါတယ်အဲ့ဒီ၃ယောက်ကိုတင်တဲ့ဆွဲချက်ကတော့ဒုတိယအဆင့်လူသတ်မှုကျူးလွန်တဲ့ကိစ္စမှာအပိကွန်အဲ့ဒါနဲ့သူတို့ဆွဲဖို့ဖြစ်ပါတယ်ဆိုတော့သူတို့ကလည်းဘယ်လိုပုံစံမျိုးလာမယ်ဆိုတော့ဆောသွားပြောလို့တရားဥပဒေဆက်သွားရမယ်ကိစ္စဖြစ်ပါတယ်ဆိုတော့အခုလုံး၄ယောက်လုံးဟာဒါတရားဆွဲဆိုခံရမယ့်သဘောအစင်းမြင့်နဲ့အမှုရင်ဆိုင်ရမယ့်သဘောဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုဆွဲချက်အစ်စ်တွေပေါ်မှာကတည်ဆုံးသွားတဲ့ George Floyd ရဲ့မိသားစုတွေဘက်ကသူတို့ဘယ်လိုဟိုမြင်မလဲရှင
့်အေးဒီအခုပြည်နယ်ရှင်းနေချုပ်ကထွက်ပြီးမပြောခင်မှာပြည်နယ်ဂါဗနာကဒီသတင်းကိုလိုဆွဲချက်တွေကိုမြှင့်မယ်ဆိုတော့သူကသူပြီးတော့ပြောထားပြီးဖြစ်ပါတယ်။အဲ့တော့အဲ့ဒီသတင်းကိုအခြေခံပြီးတော့သူတို့ George Floyd တို့ရဲ့မိသားစုရှင်းနေကသတင်းထောက်တွေကိုပြောသွားတာကြားလိုက်ရပါတယ်။သူတို့လူကျင်တာကပထမအဆင့်လူသတ်မှုအထိလူကျင်တယ်။သို့တော်လည်းပဲပြည်နယ်ရှင်းနေချုပ်ကလူခွေးနဲ့ပတ်သက်ပြီးတော့လည်းသူကလုံးဝအပြေအဝတက်တက်ကြောကြောဆောင်ရွက်တဲ့ပုံစံတယောက်ဖြစ်တဲ့အတွက်ကြောင့်သူဟာဒီကိစ္စကိုဆက်လက်ပြီးတော့စဉ်းစားအောင်မယ်လို့သူကပြောတယ်ဆိုပြီးတော့အဲ့ဒီမိသားစုရှင်းနေကပြောသွားတာတည်ရပါတယ်ဒါပေမဲ့လောလောဆယ်မှာတော့ဒါပထမအဆင့်ဖြစ်တယ်ပေါ့သူတို့မျှော်မှန်းချက်ရောက်တယ်ဆိုတဲ့အတွက်ကြောင့်သူတို့ဘက်ကတော့တော်တော်လေးကျေနပ်မဲ့ပုံရှိတယ်အဲ့ဒီရှင်းနေပြောတဲ့စကားကိုကြည်ကျင်းအဖြစ်သူတို့ဟာလောလောဆယ်မှာတော့တော်တော်အားရကျေနပ်သွားမဲ့သဘောရှိတယ်လို့ထင်ရပါတယ်
ဆိုတော့အငယ်လွှမ်းခြုံပြီးတော့ကြီးလိုက်မယ်ဆိုလို့ရှိရင်အခုလိုပေါ့နော်ဒီမနီဆိုတာပြည်နယ်ရှင်းနေချုပ်ဒီပြည်နယ်အစိုးရဘက်ကနေပြီးတော့သူတို့အခု George Floyd တေဆုံးခဲ့မှုနဲ့ပတ်သက်ပြီးသူတို့အလို့အခုတရားရင်ဆိုင်ဖို့ကိစ္စတွေပေါ့နော်ဒီတရားစွဲဆိုတဲ့ကိစ္စတွေလှုပ်ဆောင်ချက်တွေအပေါ်မှာအဲ့ဓာတွေကဘယ်လောက်ထိဒီငြိမ်သက်သွားနိုင်ဖို့ရှိမလဲရှင
်အရှင်ရော့သွားမယ်လို့ပြောနိုင်မယ်ထင်ပါတယ်ဘာကြောင့်လဲဆိုတော့လူရည်ဒီဟာကိုစောင့်ကြည့်နေကြတာအစားလုပ်ထားတော့သူတို့မကျေနပ်ဘူးအခုတဆင့်တွန်းမြင့်ပြီးတော့အရေးယူဖို့လိုအပ်တယ်ဆိုတော့တောင်းဆိုနေတဲ့လူတွေရဲ့စိတ်ထဲမှာတော့နည်းနည်းပါပါကျေနပ်မှုရရှိတော်လိမ့်မယ်ဖြစ်ပါတယ်ဒါပေမဲ့ခုနကမင်းနီဆိုတာပြည်နယ်ရှိနေရုပ်ပြောတဲ့စကားမှလည်းသူပါပါတယ်ဒီဟာဟာငါတို့ကဒါစစ်ပင်တပင်ကိုလှုပ်လိုက်တာပဲဖြစ်သေးတယ်အစီအရောကြွေကြလာမှာပဲဒါပေမဲ့လည်း institution တည်ဆောက်ရမယ်ဒါမျိုးမဖြစ်အောင်နောက်ခါမှဒီလိုမျိုးမဖြစ်အောင် institution တည်ဆောက်ဖို့အထိငါတို့ကဆက်ပြီးလုပ်ကြမှာဖြစ်တယ်ဆိုပြီးတော့သူကပြောဆိုတာတွေ့ရပါတယ်ဆိုတော့ဆန္ဒပြတောင်းဆိုနေတဲ့လူတွေကလည်းအဲ့လိုလူချင်းပဲတူပါတယ်ဒီလိုခွဲခြားဆက်ဆံမှုပြုမှုတွေကိုသူတို့မလိုချင်ဘူးတန်းတူညီမျှမှု equality justice ကိုအမှတ်ခံနိုင်တဲ့လူဖွဲ့စည်းဖြစ်အောင် institution တွေအခိုင်အမာတည်ဆောက်မှာအောင်ထိသူကတော့တောင်းဆိုကြလိမ့်မယ်ထင်ပါတယ်ပြင်းပြထန်တဲ့စယုံပြီးတော့မဟုတ်တော့မှပါလေတနည်းနည်းနဲ့တော့သူတို့ဆက်ပြီးတော့ကြိုးပမ်းကြမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအင်ကယ်ကျေးဇူးများကြီးတင်ပါတယ်ကျမတို့အခုနောက်ပိုင်းမှာလည်းဒီအင်ကယ်အခုအနီးကဲစောင့်ကြည့်နေတဲ့အခြေအနေတွေကိုဆက်ပြီးတော့လည်းမေးမြန်းသွားမှာဖြစ်ပါတယ်ရှင်